ဖိလစ်ပိုင်နဲ့တရုတ်နှစ်နိုင်ငံလုံးကပိုင်ဆိုင်နယ်လို့အငင်းပွားနေတဲ့တောင်တရုတ်ပင်လယ်တွေကကျွန်းတစ်ခုပေါ်ကိုဖိလစ်ပိုင်ကတပ်ဖွဲ့တွေနဲ့ရန်ရဲတွေကိုစတင်ပို့ဆောင်နေပါတယ်။ကျွန်းပေါ်မှာလေရင်ပြေးလည်တိုးချဲ့ဖို့အပါအဝင်ဆောက်လုပ်ရေးလုပ်ငန်းတွေဖိလစ်ပိုင်ကစတင်ဖို့ပြင်ဆင်နေချိန်မှာအခုလိုပို့ဆောင်နေတာဖြစ်ပါတယ်။ပယ်ကာဆာကျွန်းပေါ်ကိုတပ်သားတွေနဲ့ကနဦးထောက်ပို့ပစ္စည်းတွေပြီးခဲ့တဲ့သတင်းပတ်ထဲမှာပို့ဆောင်ခဲ့တယ်လို့ဖိလစ်ပိုင်စစ်တပ်အနောက်ပိုင်းတိုင်းတပ်မှုကြီးရာအူဒဲလ်ရိုဆာရီယိုက AP သတင်းဌာနကိုပြောကြားခဲ့ပါတယ်။အငင်းပွားနေတဲ့ကျွန်းပေါ်မှာလေရင်ပြင်းလန်းကိုတိုးချဲ့ဖို့နဲ့တင်မောချင်းတစ်ခုဆောက်လုပ်ဖို့အပါအဝင်ဆောက်လုပ်ရေးလုပ်ငန်းတွေအတွက်အမေရိကန်ဒေါ်လာ32တန်းနဲ့ညီမျှတဲ့ဘဏ္ဍာငွေရထားတယ်လို့ဖိလစ်ပိုင်တာဝန်ရှိသူတွေရဲ့အပြောကို RT Online သတင်းတစ်ခုထဲမှဖော်ပြထားပါတယ်။ဒီလိုဆောက်လုပ်မှုတွေဟာတရားမဝင်ဘူးလို့ဆိုပြီးကျွန်းပေါ်မှာဆောက်လုပ်ရေးလုပ်ငန်းတွေမလုပ်ဖို့ဖိလစ်ပိုင်ဆိုင်ရာတရုတ်တအမတ်ကြီးကဒီလအစောပိုင်းကသတိပေးခဲ့ပါတယ်။တရုတ်တို့ကလည်းပိုင်ဆိုင်တယ်လို့ပြောနေတဲ့ပယ်ကာဆာကျွန်းပေါ်မှာဖိလစ်ပိုင်တပ်ဖွဲ့တွေနဲ့ငါးဖမ်းသမားတွေရှိနေတာဆယ်စုနှစ်နဲ့ချီရှိနေပါပြီ။ဖိလစ်ပိုင်တပ်တွေစီကိုဖိလစ်ပိုင်စစ်တပ်အကြီးအကဲတွေပြီးခဲ့တဲ့လတုန်းကတွားရောက်ခဲ့တော့ကလည်းတရုတ်တို့ကကန့်ကွက်ခဲ့ပါတယ်ရှင်။